Israel ကြီးတဲ့ရဲ့မော်တော်ယာဉ်နှန်းကိုမစ္စိုင်းဂျုံးကြီးနဲ့တိုက်ခတ်မှုရဲ့နောက်ကွယ်မှာပါဝင်ခဲ့သူတွေအနေနဲ့တန်ဖိုးပြေဝပေးဆပ်ရလိမ့်မယ်လို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကဗိုလ်ထုနေ့မှာပြောကြားလိုက်ပါတယ်။ Syria နဲ့ Lebanon နယ်စပ်မှာဖြစ်ပွားတဲ့မစ္စိုင်းဂျုံးကြီးနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းမှာ Israel စစ်သား2ဦးနဲ့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းရေးတပ်ဖွဲ့က Spain တပ်ဖွဲ့ဝင်2ဦးသေဆုံးခဲ့ရပြီး Israel တပ်သား9ယောက်ဒဏ်ရာရရှိသွားခဲ့ပါတယ်။Israel ကတော့အခုလိုတိုက်ခိုက်မှုကို Lebanon နိုင်ငံမှာအခြေစိုက်တဲ့ Islamic စစ်သွေးကြွ Hezbollah အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့စွပ်စွဲထားပါတယ်။ Iran နိုင်ငံဟာ Hezbollah အဖွဲ့ကိုအုံပြုပြီးတော့ Syria နိုင်ငံဘက်ခြမ်းမှာရှိတဲ့ Golan ကုန်းမြစ်ဒေသအတွင်းမှာနောက်ထပ်အကြမ်းဖက်တပ်ဦးတစ်ခုကိုထူထောင်မှုအတွက်ကြိုးပမ်းနေတယ်လို့ဝန်ကြီးချုပ် Netanyahu ကဗိုလ်ထုနေ့မှာကျင်းပတဲ့ Israel အစိုးရအဖွဲ့အစည်းအဝေးမှာပြောဆိုလိုက်ပါတယ်။အခုတိုက်ခိုက်မှုမှာ Lebanon နဲ့ Syria ပိုင်းနယ်နိမိတ်တွေကနေလာတာဖြစ်တဲ့အတွက်ကြောင့် Lebanon အစိုးရနဲ့စီးရီးယားတမန်အားစရဲ့အစိုးရနှစ်ဖက်စလုံးမှာတာဝန်ရှိတယ်လို့လဲမစ္စတာနေတန်ယာဟုကအစည်းအဝေးမှာပြောဆိုလိုက်ပါတယ်။